ထိုင်းမြန်မာနယ်စပ်ကKNU စခန်းကုန်းတစ်ခုကိုDKBA ကသိမ်းခဲ့ပြီးတဲ့နောက်ပိုင်းKNU နဲ့DKBA တို့တိုက်ပွဲတွေဖြစ်ခဲ့တဲ့တဲ့ရင်ကိုကျမတို့မနေ့ကထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်အခုတော့ဒီမနေ့ည9:00နာရီနဲ့10:00ကြားလောက်မှာဒီDKBA တပ်တွေကဝက်လွှင့်ခီးစခန်းကနေပြန်ဆုတ်သွားတယ်လို့နောက်ဆုံးသတင်းတွေရရှိပါတယ်ဒါပေမဲ့ပြန်လည်ထိုးစစ်ဆင်လာနိုင်တယ်လို့ KNU ဘက်ကယူဆတဲ့အတွက်သူတို့ရဲ့တပ်တွေကိုအသင့်ပြင်ထားတယ်လို့လည်းသိရပါတယ်။နာအဖစစ်သား80လောက်နဲ့DKBC DKBA စစ်သား30လောက်ပါဝင်တယ်လို့ထိုင်းထောင်လိုင်းရေးသတင်းတွေအရသိရပါတယ်။တိုက်ပွဲကြောင့်ထွက်ပြေးလာကြတဲ့ဝေါ်လီခီယာသားယွာသားတွေဟာခက်လန်းလန်းကယွာတွေကိုသူတို့ထွက်ပြေးခဲ့ကြပေမဲ့အခုမြန်မာပြည်ဘက်ကတနက်တန်တစ်ချက်နှစ်ချက်လောက်သာကြားရတော့တဲ့အတွက်သူတို့ရဲ့ယွာတွေစီကိုပြန်နေပြီ ဘလောက်ထိခိုက်ကြဆုံးသလဲဆိုတာကိုတော့မသိရပါဘူးရှင်။